ကိုရပတ်အစီအစဉ်မှာဘာကသာမြတ်အဖွဲ့ချုပ်ကလေးခရိုင်တူဦးကထဖြစ်တောင်းယူထားတဲ့ကလေးဝိဇာသိပ္ပံတက္ကသိုလ်ကတတိယနှစ်ပထဝီကျောင်းသားကိုစီသူဖြိုးနဲ့စကားပြောပြပြီးသူတို့ဒေတာကလူငယ်ကျောင်းသားတွေရဲ့အခြေအနေရောရေဘေးဒဏ်ပြန်လည်ထူထောင်ရေးအခြေအနေတွေကိုပါပြောပြပါတယ်အရင်ဆုံးတော့သူတို့အနေနဲ့ကျောင်းသားသမဂ္ဂလုပ်တဲ့အခါမှာကြုံရတဲ့အခက်အခဲတွေကိုမေးကြည့်တော့ကိုစီသူဖြိုးကအခုလိုပြောပါတယ်
ကျေကျေရတော့အရှိချင်းတင်မှာကျွန်တော်တို့ကလေးမျိုးမှာမီဒီယာပိုင်းတော့ပေါ့ကလေးအားနေတဲ့အတွက်ပေါ့တခြားကျောင်းသားတမကနဲ့ဆက်ဆက်မှုကလည်းဖုန်းနဲ့ပဲဆက်ဆက်လို့ရတယ်လူချင်းတွေ့ဖို့ကြတော့လေလမ်းမဆက်တော့ရတော့လေးဖြစ်သေးတယ်ဗျညီလာခံနေပါတယ်တက်ဖို့ဆိုရင်တော့ကျွန်တော်တို့တော်လေးအားဆိုင်ထုတ်ရပြီးမှသွားတဲ့အချိန်ရှိတယ်အားပြီးဒီဘက်မှာကျောင်းသားကြဒီကျောင်းသားတမကဆိုအကြောက်တရားနဲ့လွှမ်းမိုးနေတော့ပေါ့
ဒီနှစ်ဆက်ပိုင်းတုန်းကဖြစ်ခဲ့တဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်မှာလည်းသူတို့မျိုးကကျောင်းသားတွေလည်းပါဝင်ခဲ့တယ်လို့လည်းပြောပြပါတယ်
ဒီနေ့ညကျောင်းအောင်ကွန်ပျူတာကျောင်းအောင်ကျောင်းသားတွေကိုကျွန်တော်တို့ပေါ်ထိပ်ပြီးမှဆက်နိုင်လို့ပေါ့ကျွန်တော်တို့ယူရပညာရေးဥပဒေကိုအားနည်းပြီးပေါ့ဟောတာကြည့်ပြီးကျွန်တော်တို့ရှင်းလင်းနဲ့ထောက်ပြတယ်ဆွေးနွေးပွဲလည်းလုပ်ကြပါတယ်လုပ်ကြပြီးတော့ကျွန်တော်ဒီနောက်ပိုင်းကျွန်တော်တို့ဒီတပိတ်ကိစ္စမှာကျွန်တော်တို့ကလေးရနေရဲဘော်ဆို၃ယောက်တပိတ်ထဲမှာပါဝင်ပြီးမှကျွန်တော်တို့လက်ပန်းတိလိုက်ခဲ့ပါတယ
်ဒါပြင်သူတို့စီကကျောင်းသားတွေဖိနှိပ်ခံနေရတဲ့ဖြစ်ရပ်တချို့ကိုလည်းကိုစီသူဖြိုးပြောတာကဒီလိုပါ
ကျောင်းသားလောက်ကြောင်းမှုရောအဓိကကျောင်းသားအဖွဲ့ရေပေါ့ကျွန်တော်လက်ရှိချိုးလုပ်နေရတဲ့ကျောင်းသားအဖွဲ့ရေဘယ်လိုလဲဆိုတော့ကျောင်းသားတယောက်ကိုကျောင်းစီကဖောက်ရလို့ပေးလိုက်ရဖြစ်တာကျွန်တော်ကျောင်းမှာဆိုရင်ကျွန်တော်ကျောင်းရပါတယ်ခက်လူငယ်ကျောင်းသားဆိုတာပျက်စီးနေတဲ့ကျောင်းသားလက်ရှိမှာပေါ့ဒီကျောင်းသားတယောက်ကကျောင်းပိုင်ပျက်စီးကိုတော်ထွက်မိတယ်ပေါ့ခွဲပြီးမဲ့ခွဲပြီးလိုက်တဲ့အချိန်မှာကျောင်းသားကိုဆရာကြီးကဘာမှတော့ပြောဘူးဘာမှလည်းဒီဘယ်လိုဆန်းတဲ့မိဘကိုတန်းခေါ်တန်းခေါ်ပြီးမှမညီနိုင်တော့ဘူးတခါလေတောင်းထုတ်လိုက်တာမျိုးတော့ပေါ့အဲ့လိုမျိုးလေကြည့်ခဲ့တယ်ပေါ့အဲဆိုတော့ကျွန်တော်ဒီအထက်ဆုံးမှာကျောင်းသားရဲ့ခွန်ကြီးတွေကိုကျောင်းသားဒါရိုက်တာကိုကျွန်တော်ပြောပြီးမှဒီလိုကိစ္စတွေရှိခဲ့ရင်ဖြေရှင်းပါဒီလိုမျိုးကိုဆရာဆရာဆိုတဲ့ကျွန်တော်တို့ဘုရားအာဏာနဲ့ဆိုရင်တော့နာနောင်နာခိုင်းတယ်ဆိုတဲ့ဆရာကြီးပြောတဲ့အောင်ကျွန်တော်တို့ကဟောဆရာဆိုတဲ့တောင်းနေတာလေပြောမှာဆိုသူပြောတော့မဟုတ်ဘူးပေါ့တောင်းပြောတဲ့အောင်တော့ပြန်ပြောပါကိုယ်ခွန်ကြီးတွေကအခုတစ်ခုရှိတာကျွန်တော်တို့ကျောင်းသားတွေကျောင်းသူတွေကျွန်တော်တို့မေတ္တာပါဆိုရင်တော့ဒီဝတ်စားခြင်းပုံတွေရာသအကုန်လုံးကန့်တာထားတယ်နောက်ဆုံးဆိုကျွန်တော်ဒီမှာဆိုရင်တိုင်နဲ့တိုင်ပြီးမှပေါ့ဒီလိုကိစ္စတွေကမဖြစ်တယ်ဘူးပေါ့ကျွန်တော်တို့ဒီအချိန်ကြီးတွေတောင်းနေတာလည်းရှိတယ်
စကိုင်းတိုင်းကလေးမျိုးဟာရန်ကုန်မန္တလေးတို့လိုမျိုးတွေကနေရောက်နိုင်ဖို့လမ်းပန်းဆက်သွယ်ခဲ့တဲ့ဒေသတစ်ခုဖြစ်ပါတယ်။အဲ့ဒီပြင်မကြာခင်ကရေဘေးဒဏ်ကိုလည်းအလူးလဲခံထားရတဲ့အတွက်ပြန်ပြီးနှစ်လံထူဖို့ကြိုးစားနေရတဲ့မျိုးဖြစ်ပါတယ်။ဒါကြောင့်ဖိုးသူတော်လဲတော့တောင်ဝေးလဲလဲရဆိုသလိုရေဘေးကြောင့်ပြည်သူတွေဒုက္ခရောက်တဲ့အခါမှာသူတို့ရဲ့သားသမီးကျောင်းသူကျောင်းသားတွေကလည်းဒုက္ခနဲ့ရင်ဆိုင်ရပါတယ်။ဒီအချိန်မှာကိုစီသူဖြိုးတို့တမကအဖွဲ့ဝင်တွေဟာတခြားပရဟိတအဖွဲ့တွေနဲ့လက်တွဲပြီးလူထုကိုကူညီခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီလိုကုညင်းနဲ့တွေ့ရတဲ့အတွေ့အကြုံနဲ့ပတ်သက်လို့ကိုစီသူဖြိုးကအခုလိုဆိုပါတယ
်ဘလို့ခက်ခဲရှိလဲဆိုတော့ဟိုလက်ရှိချင်းတော့ကိုကလည်းကိုပဲတူတောင်နေရတဲ့အဆင်ဖြစ်နေတယ်တချို့ဆိုလည်းလေမှာစင်းသားတွေပါတွေလောက်ကြတဲ့လူတွေပေါ့ကလေးမျိုးပတ်ချက်လဲမှာဆိုတော့ကျွန်တော်ရွာလေးရရှိတယ်ပေါ့ဒါပေမဲ့ပြန်လဲထူတော်မှုတော့မှလက်ရှိဆိုရမယ်6လအတွင်းဖြစ်အောင်လုပ်ဝေးမယ်လို့ပြောနေပေမဲ့အတိတ်ရောမရှိဘူးသောက်ပန်ကြီးတွေရောက်လာတယ်ရောက်လာပြီမဲ့ခံမှန်းထားတာတွေကိုတားများနေတယ်လိုအပ်တဲ့လူတွေအဲ့လိုမျိုးပေါ့အခက်အခဲရှိတယ်နောက်ဆုံးတချို့ဆိုရင်ပေါက်တော့ရင်းနေတော့ကလူတွေဆိုရင်တော်တော်လေးအကြောက်တရားနဲ့လမ်းမိုးခံထားတယ်သူဒီမှာဒီအနာပိုင်းဖို့ကြီးလာပြီဆိုလို့သူတို့ဘလို့ခက်ခဲရှိတယ်ဆိုတော့လုံးဝမပြောရဲတဲ့အဆင်အထိရှိတယ်သူတို့ဆိုရင်ယူနီဖောင်းဝင်နေတာမျိုးကြောက်ကြတယ်ဘာမှမပြောသေးကြဘူးတချို့ဆိုရင်အိမ်ထဲအထိအိမ်ထဲဝင်ပြီးပြေးပုန်းတယ်ပေါ့အဲ့လိုမျိုးအဆင်ကြီးလို့ရှိတယ်လက်ရှိအခြေအနေမှာဆိုရင်တော့သူတို့လည်းတွေကိုပြစ်သွားတဲ့အတွက်ဒီထက်မှလည်းပတ်သက်မရှိတဲ့သူတွေကိုကြီးဆယ်တောင်းအောင်နဲ့အဲ့လိုဝန်ထမ်းအောင်နဲ့ကျောင်းသားလေးတွေကျောင်းထားဖို့ဆိုတော့တပူပြပါလေဆိုရင်ကျောင်းမထားတော့ဘူးအဲ့လိုဝက်ခိုင်းတော့မယ်အဲ့လိုအခြေအနေကြီးရှိတယ်ပေါ့ဒီကျောင်းသူကျောင်းသားလေးကိုထားဖို့တချို့ဆိုရင်ကျောင်းဝတ်ဆောင်တော့မရှိကြတော့ဘူးမရှိကြတဲ့အတွက်မရှိရှိတဲ့အဖြူနဲ့စိမ့်အောင်ပါတဲ့အဝတ်အစားလေးတွေဆိုတော့ကျောင်းသိန်းတကယ်ဝတ်ဆောင်မဟုတ်ခဲနဲ့ချစ်လိုဝတ်ဆောင်လေးနဲ့ဝတ်ပြီးတက်ကြတယ်ထဲတဲ့သမင်းတော့မှအာဟာရကြည့်ပြီးမှအထည်ပေးနိုင်ကြဘူ
းအစိုးရကရေဘေးဒဏ်ကယ်ဆယ်ရေးအတွက်ပစ္စည်းတွေပို့လိုက်တယ်ဆိုပေမဲ့ကိုတောင်ထဲမှာပဲရှိနေပြီးလူရုစီရောက်တာနေကွင်းလွန်းတဲ့အတွက်အခက်ခဲကိုမကာမိဘူးလို့ပြောပြပါတယ်
။ဒီဟာကိုခံစားနေရတာဆိုရင်ကျွန်တော်တို့ဒီကလေးဖ ခရိုင်တစ်ခုလုံးရဲ့လူဦးရေရဲ့ချက်ထရာပဲတော့ကွာဒီလိုပဲရုံးကန်ပြီးမှပြည်သူလိုမျိုးပြည်သူကအဲ့လိုပဲလုပ်နေကြတယ်ကျန်တဲ့ထူထောင်ရေးဆိုလည်းမျောတော့မျောနေကြတာပေါ့ဘယ်တော့ဘယ်အချိန်လုပ်ပေးကြမလဲဘယ်လိုလုပ်ပေးမလဲပေါ့အဓိကတော့ကျွန်တော်ပြင်ပအဖွဲ့စည်းတွေဘလောက်ပဲအားကောင်းကောင်းပေါ့ကျွန်တော်ကလေးခရိုင်ဒေသတစ်ခုလုံးအကုန်လုံးပြန်လည်ထူထောင်ရေးပုံမှန်အတိုင်းပြန်ဖြစ်ဖို့ဆိုရင်လက်ရှိအစိုးရကိုအားကောင်းကောင်းနဲ့ဒီရောင်းနဲ့ဝယ်လုပ်ပေးနိုင်မှရမယ်ခုဆိုရင်ကျွန်တော်တို့ဒီကလေးဝဆိုင်ကမှာဆိုရင်ထောက်ပံ့ပစ္စည်းတွေကရောက်လာတယ်ရောက်လာပြီးမှကျွန်တော်တို့ဒီအာဏာပိုင်ကျင်းပေါ်နေတင်ပေးတယ်တင်ပေးမယ်ဆိုသူတို့အခါမဲ့တင်ပေးမယ်ဆိုရင်တင်တယ်ဒါပေမဲ့ဆိုင်ကမှာပစ္စည်းတွေကတော့အများကြီးစိုက်နေတယ်ဒါပေမဲ့တနည်းဥမာသူတို့ကားငါးစီးပဲထုတ်တယ်ဒီဆိုင်ကမှာတင်ဟိုတင်ပေါ်ခြင်းတွေပေါ်မှာတင်ပစ္စည်းတွေကပုံနေတယ်တောက်လျှောက်ထွက်မသွားပဲနဲ့တကယ်ကဒီသိတရှိရောက်ရှိနေပစ္စည်းတွေအကုန်လုံးပြည်သူလူထုတွေကတိတိကျကျရောက်မှာဆိုရင်တော်လေးအဆင်ပြေပြီဗန်းကြီးဖြစ်နေတော့ဒါနဲ့ဒီကိုတော်နေဒီမှာပဲပုံနေတဲ့အတွက်လေးရပြည်သူလူစုဆိုဘာမှမရတော့ဘူ
းဒီလိုမျိုးစောင်းနေရအခက်အခဲတွေကြောင့်ရာဇဝမှုတွေလည်းပုံများလာတာကြုံရတယ်လို့သူကထောက်ပြပါတယ
်ဆက်ဖြစ်နေတာတော့ကျွန်တော်တို့ပြည်သူလူစုတွေကိုထောက်ပံ့နေခေါင်းခေါင်းရစေခြင်းဘာလို့လဲဆိုတော့ကလေးမှလည်းခိုးခိုးလူရတဲ့လူတွေလည်းများသဖြင့်များလာတယ်ဆိုလိုပစ္စည်းတွေကြောက်တယ်ပေါ့ဆက်လေးပိုင်ရှင်တွေဆိုလည်းမြစ်ကမ်းမှာတင်ထားတဲ့ဆက်လေးတွေကအခိုးခံရတယ်ပေါ့အဲ့လိုမျိုးတွေရောကြုံနေရတယ်အခုလက်ရှိချိန်မှာဆိုကျွန်တော်ယူဆတာတော့ဒါကျွန်တော်တို့ပြည်သူလူထုရဲ့အပြတ်အသားတွေရောက်လာလို့ဟိုဒါဆင်းရဲမွေးတည်မှုရဲ့လက္ခဏာလို့ပဲကျွန်တော်ပြောရမှာပဲ
ရေဘေးအကျိုးဆက်အနေနဲ့ပြည်သူတွေအနေနဲ့ရွေးကောက်ပွဲကိုလည်းစိတ်ဝင်စားနိုင်တော့ဘူးလို့သူကပြောပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်တို့ရုပ်ပေါ်ပိုင်းမှာကတော့ဒီရေမချန်ငင်တော့တော့တော်တော်လေးအားကောင်းလာတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုပြလာပြီဒါမဲ့အတိုက်ဆိုင်ဆိုင်ပဲကဒီအလိုဖြစ်လာတဲ့အချိန်မှာရေကကြီးသွားတဲ့အတွက်ပြည်သူလူထုမှာဒီရုပ်ောက်ပွဲကိုကောင်းကောင်းအာရုံစိုက်နေတဲ့အခြေအနေမရှိကြတော့ဘူး
။ဒါကြောင့်သူတို့ဒေတာပြန်လဲထူထောင်ရေးကိုတတ်နိုင်တဲ့နေရာကနေဆက်ပြီးကူညီပံ့ပိုးမှာဖြစ်တယ်လို့ရေရှိမှလည်းကျောင်းသားသမဂ္ဂဖွံ့ဖြိုးပြီးနိုင်ငံနဲ့လူ့အဖွဲ့အစည်းတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့သူတွေထွက်ပေါ်လာအောင်ကြိုးပမ်းသွားမယ်လို့ကိုစီသူဖြိုးကပြောပါတယ်ခင်ဗျာ
။She sending the one near to me, but I'll never